Cyprus နိုင်ငံမှာအသက်ခံခဲ့ရတဲ့အမျိုးသမီးနဲ့ကလေးငယ်ခွန်ဦးတို့အတွက်ဆူတောင်းပွဲကိုရရနဲ့ချီတဲ့လူတွေတက်ရောက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အသက်ခံခဲ့ရသူအားလုံးဟာကိပကနေလာအလုံးလုံးတဲ့သူတွေပါ။ဆူတောင်းပွဲကိုနီကိုစီယာမြို့မှာမနေ့တောက်ကြနေ့ကကျင်းပတာပါ။တန်ရရှိခံရတဲ့အသက်35နှစ်အရွယ်စစ်ဖက်အရာရှိတဦးကိုတော့ဖမ်းဆီးထိန်းသိမ်းထားပါတယ်။ဒါဟာ Cyprus နိုင်ငံမှာစိတ်တစားလူသက်သမားတဦးကြောင့်လူတွေတည်ဆုံရတဲ့ပထမဆုံးဖြစ်ရလဲဖြစ်ပါတယ်။ဖိလစ်ပိုင်ကအမျိုးသမီးအလောင်း3လောင်းကိုပြန်ဖော်နိုင်ခဲ့တယ်လို့ကျန်းအလောင်းတွေကတော့ရဲတွေကဆက်ပြီးရှာဖွေနေပါတယ်။နိုင်ငံခြားကရောက်လာကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေတောက်နေတာကိုသတင်းပို့ပေမဲ့လည်းတာဝန်ရှိသူတွေဘက်ကလုံလောက်အောင်စုံစမ်းရှာဖွေခြင်းမရှိတာကိုမိမောင်းထုတ်ပြတဲ့အနေနဲ့ဒီပွဲကိုကျင်းပတာလို့ပွဲစီစဉ်သူတွေကပြောပါတယ်။လူတက်မှုကျူးလွန်ခဲ့သူဟာနိုင်ငံခြားသားတွေကိုမကြိုက်ကြတဲ့လူမျိုးရေးခွဲခြားတဲ့အကျင့်မှုတွေအမြဲလိုရှိနေတဲ့လူမှုအတိုင်းဝိုင်းကလူပြည်သူတွေဖြစ်တယ်လို့ကက်သရီမနီစိုက်ပရက်စ်သတင်းဌာနကရေးပါတယ်။အဲ့ဒီအမျိုးသမီးတွေဟာဘဝရည်ရည်အတွက်မိသားစုကိုကူညီထောက်ပံ့ဖို့ဒီကိုရောက်လာကြသူတွေဖြစ်တယ်လို့လည်းလွှတ်တော်မှအိုင်မီခါရာလာမန်ဘစ်ကဒရက်တာသတင်းဌာနကိုပြောပါတယ်။သူတို့အခုလိုပျောက်ဆုံးသွားတာကိုဘယ်သူမှအစိမ်းဝင်စားခဲ့ကြဘူးလို့လည်းပြောပါတယ်။ရဲတပ်ဖွဲ့ကလည်းသူတို့ရဲ့အမှုကိန်းတွေကိုပြန်ပြီးတော့ဆန်းစစ်နေပါတယ်။